ရှမ်းပြည်နယ်အစီပိုင်းအထူးဒေသ၄ငြိမ်းချမ်းရေး230ပြည့်ခန္ဓာတက်ဖို့အစိုးရရဲ့ငြိမ်းချမ်းရေးအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေမိုင်းလားမြို့ကိုရောက်နေတဲ့အချိန်မှာအခြေအနေပေးလာမယ်ဆိုရင်တွေ့ဆုံဆွေးနွေးဖို့အသင့်ရှိတဲ့အကြောင်းရခိုင်တပ်မတော် AA ကပြောပါတယ်။ဒါပေမဲ့ဒီခန္ဓာကို KIA ကချင်ဘက်ကအခမ်းအနားတက်တဲ့ကိုယ်စားလှယ်သာပါဝင်ပြီးငြိမ်းချမ်းရေးဆွေးနွေးမဲ့ကိုယ်စားလှယ်အဖွဲ့တည်တာမပါတာကြောင့်ဆွေးနွေးမဲ့အခြေအနေဟာပြည့်စုံနိုင်ပွဲမရှိကြောင်းသုံးသပ်တာတွေရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့ငင်းချိုင်းရင်းနဲ့အမျိုးသားပြန်လည်တင့်မြတ်ရေးဘိုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့ဟာ AB လကုံမှာနောက်ဆုံးတွေ့ဆုံပြီးတဲ့နောက်နေရာရွေးချယ်တာအဆင်မပြေတာကြောင့်ယနေ့ထိထပ်မံတွေ့ဆုံနိုင်တာမရှိသေးပါဘူး။လောလောဆယ်မှာတော့အစိုးရရဲ့ငင်းချိုင်းရေးကိုယ်စားလှယ်အဖွဲ့ဝင်တွေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကကိုယ်စားလှယ်တွေဟာမိုင်းလားမြို့ကိုရောက်ရှိနေကြပြီးနှစ်ဖက်အလွတ်တဘောတွေ့ဆုံနိုင်မလားဆိုနိုင်ငံရေးလေလာသူတွေကမျှော်လင့်နေကြပါတယ်။တွေ့ဆုံဆွေးနွေးနိုင်မဲ့အလားအလာပေါ်မှာ AA ခေါ်ရခိုင်တပ်မတော်ကဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးချုပ်ဒေါက်တာညိုထွန်းအောင်ကအခုလိုပြောပါတယ်
။ဒီမိုင်းလာငင်းချိုင်းနှစ်30ဘွဲ့ကိုတက်လာတဲ့အချိန်မှာကြတော့ဟိုကျွန်တော်တို့ကိုဂျားကဆက်ဆက်ပေးတဲ့လူတွေရှိတယ်။ဆိုတော့သူတို့ကနေပြီးတော့ဒီပွဲရောက်ရင်ကြတော့ခင်ဗျားတို့တွေ့နိုင်မလားဆိုတဲ့ပုံစံမျိုးနေတာနဲ့ရှိတယ်။ဆိုတော့ကျွန်တော်တို့အနေနဲ့ကတော့လက်ရှိအချိန်မှာတော့ဘောနော်ဥမာအရင်ရတ္တိရှဲအတိုင်းပဲဥမာတွေးမယ်ဆိုလို့ရှိရင်လည်းအဲကျွန်တော်တို့ဖက်ကတော့ဒီပန်ဆန်းမှာတွေးမယ်တကယ်လို့ဒုတိယအနေနဲ့ကတော့မူဆင်မှာတွေးမယ်ဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံနေရာတစ်ခုမှာဆိုတဲ့အမျိုးပါအခုဒီကိုလာတဲ့အချိန်မှာတော့ဟိုမိုင်းလာနှစ်30ပွဲကိုပဲတက်ဖို့လာတဲ့ဟာပဲရှိတယ်အဲတခြားပုံစံမျိုးအနေနဲ့ကတော့မရှိဘူးဒါပေမဲ့အချိန်နေတစ်ခုပြီးရင်တော့တွေးသိရင်တွေးရအောင်ဆိုတဲ့စဉ်းစားချက်တော့ရှိပါ
မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA ကချင် MNDAA ကိုကန် TNLA တအံပလောင်ရခိုင်တပ်ဖွဲ့တွေမှာကချင်အဖွဲ့ကအခမ်းအနားတက်မဲ့အဖွဲ့သာလာရောက်ပြီးဆွေးနွေးမဲ့ကိုယ်စားလှယ်အဖွဲ့မပါဝင်တာကြောင့်အခက်အခဲရှိနေကြောင်းဆက်ပြောပါတယ
်။လေးပွဲစလုံးရဲ့အခြေအနေကတော့မရှိတော့ဘူး။ဒါဆိုတော့ KIA ကတော့သူတို့ကဒီအစည်းအဝေးကိုတည်တံ့တက်ဖို့ကိုယ်စားလှယ်ပဲပါတယ်။သူတို့မှကြတော့ဒီငင်းချမ်းရေးကိုဆွေးနွေးတဲ့အဖွဲ့ကတတ်တတ်တပွဲအစည်းအဝေးကိုတက်တဲ့ဖွင့်ဆိုတော့ဒီကိုလာလို့ရှိရင်တွေးလို့ရှိရင်လည်းတွေးတာတော့ပဲရှိမယ်အဲတိတ်ပြီးတော့ဒီကျွန်တော်တို့တခြားဟာတွေကြတော့ဆဲလို့ဆွေးနေမဲ့အနေထားကြတော့နည်းနည်းလေးအခက်အခဲရှိနေတာပေါ့
လောလောဆယ်မှာအစိုးရရဲ့ငင်းချမ်းရေးကိုယ်စားလှယ်အဖွဲ့ဟာမိုင်းလားမြို့ကို28ရက်နေ့ကလေးကရောက်ရှိနေပြီးမိုင်းလားငင်းချမ်းရေးနှစ်30ပြည့်အခမ်းအနားကျင်းပမဲ့30ရက်နေ့အထိရှိနေမှာဖြစ်တာကြောင့်ဒီရက်ပိုင်းအတွင်းစီစဉ်မယ်ဆိုရင်ဆွေးနွေးပွဲဖြစ်မြောက်နိုင်မဲ့အလားအလာတွေရှိနေပါတယ်ဒီအချိန်လေးပေါ်မှာနိုင်ငံရေးလေလာသုံးသပ်သူဦးမမောင်စိုးကအခုလိုရှုမြင်ပါတယ
်အခုဟာဆွေးနွေးဖို့ကြိုတင်ချင်းစုထားခြင်းမရှိဘဲနဲ့တွေ့ဆုံကြတာပေါ့ကျူတင်စင်းစုထားခြင်းမရှိတဲ့အပေါ်မှာတွေ့ဆုံကြတာဆိုတော့တွေ့ပြမလားမတွေ့ပြဘူးလားဆိုတာတော့ကျွန်တော်ပြောရခက်ပါတယ်ဒါမဲ့ဆွေးနွေးနိုင်တဲ့ကိုယ်စားလှယ်ပါဝင်မယ်ဆိုရင်တော့အလို့သဘောညှိနှိုင်းမှုစုံတရာပြုလုပ်နိုင်လိမ့်မယ်လို့တော့မျှော်လင့်ရပါတယ်တကယ်လို့ gain မပါနိုင်ဘူးဆိုရင်လည်းဂျန်နဲ့၃ဘွဲ့နဲ့အလို့သဘောညှိမယ်ဆိုရင်တော့အလို့သဘောညှိလို့ရနိုင်ပါတယ်ဒါမဲ့ပြည့်ပြည့်စုံစုံသဘောတူညီချက်တစ်ချက်ရဖို့တော့လည်းခက်ပါလိမ့်မယ်ကျွန်တော်တို့အဓိကအခုလောလောဆယ်ဖြစ်နေတဲ့ပြိပကရခိုင်ပြည်နယ်ကပြိပကအပေါ်ပြီးတော့ထိတ်ရောက်နေအောင်အဲ့တော့ KNA ရကိုယ်စားလှယ်ဖွဲ့မှာပါတော့အေးပါဝင်ဂျန်နဲ့၃ဘွဲ့ပါမယ်ဆိုရင်တော့တုံပြညှိနှိုင်းမှုနားလည်မှုယူနိုင်အောင်ဆွေးနွေးနိုင်လိမ့်မယ်လို့ထင်ပါတ
ယ် NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာ AB လကုံပိုင်းနောက်ဆုံးတွေ့ဆုံစဉ်ကမေလအတွင်းမှာထပ်မံတွေ့ဆုံဖို့သဘောတူညီခဲ့ပေမဲ့အစိုးရဘက်ကရွေးချယ်တဲ့နေရာနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကရွေးချယ်တဲ့နေရာမညီနိုင်နိုင်တာကြောင့်ထပ်မံတွေ့ဆုံနိုင်တာမရှိခဲ့ပါဘူး။နောက်ဆုံးတွေ့ဆုံစဉ်ကတော့ bilateral call နှစ်ဖက် PS စာချုပ်ချုပ်ဆိုနိုင်ရေးကိုအလေးထားဆွေးနွေးခဲ့ကြပါတယ်။